င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားဒီလိုက်စီစဉ်ကနေပြီးတော့ကျူးဇူးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ချုပ်ပြောင်းသောရန်ကုန်ဥပဒေချုပ်နဲ့အာဒီလဲစားမှုတိုက်ဖျက်ရေးကိစ္စပါပဲရန်ကုန်တိုင်းဥပဒေချုပ်ပါဝင်ဒီတရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးအရေးလိုက်တဲ့ကိစ္စဟာအခုလက်ရှိဒီ NLD အစိုးရရဲ့အာဒီလဲစားမှုတိုက်ဖျက်ရေးဆောင်ချက်မှာထူးခြားစိတ်ဝင်စားစရာဖြစ်ခဲ့ရပါတယ်ဒါကြောင့်မို့လို့အစိုးရရဲ့အာဒီလဲစားမှုတိုက်ဖျက်ရေးကဘယ်လောက်ထိထိရောက်အောင်မြင်လာပြီလဲဘာတွေရောလိုအပ်ချက်ရှိတယ်လဲစသဖြင့်အခုကျွန်တော်တို့တရားဒီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရောင်တိုင်းလွတ်တော်ပါမင်္ဂလာတော်ညို့ညို့နယ်ကကုစလေဦးလာထေးလေတိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီစီးပွားရေးပညာရှင်တူဖြစ်ပါတယ်အရင်ဒီအမျိုးသားဒီမိုစီဖွဲ့ချုပ်ရဲ့စီးပွားရေးအဖွဲ့မှာလည်းပါဝင်ခဲ့တဲ့သူဖြစ်ပါတယ်ဦးမင်းခင်မှာသူလည်းဒီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ CSO ပါသူကတော့ဒီ CSO ရပ်ဖက်ဖွဲ့စည်းရေးစုပြီးတော့ဖွဲ့ထားတဲ့ Access to Justice Initiative ပေါ့နော်ဒီတရားမျှတမှုလက်လမ်းမှုရေးနဲ့ပတ်သက်လို့လုပ်နေတဲ့အဖွဲ့အစည်း network ပေါ့အကွန်ရေးကဖြစ်ပါတယ်။ဥတွင်နေအောင်ပါ။တောင်းအောင်လို့လိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်။ကျွန်တော်အရင်ဆုံးဦးလာထေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုလာထေးကြားပါလားခင်ဗျာ။ဟုတ်ကဲ့ကိုလာထေးကြားပါလား
။ Hello ကြားပါတယ်။
ဟုတ်ကဲ့ကိုလာထေးခုနကကျွန်တော်ပြောသွားလို့ပါပဲ။ဒီအခုဆိုလို့ရှိရင်ဒီစက်တင်ဘာလဇန်ပိုင်းမှာပဲဒီအာတိလေဆာမှုတိုက်ဖြည့်ရေးကနေပြီးတော့အကောက်ကောက်မှုတန်း73ကိုရေးယူတယ်နောက်တော့ရောင်တိုင်းဥပဒေချုပ်ပါဝင်တရားရေးပိုင်းဆိုင်ရာတာဝန်ရှိသူတွေကိုရေးယူတယ်ဇက်တိုက်လို့တော့ဖြစ်လာပြီပေါ့ဒီမတိုင်ခင်ကလည်းဒီအာတိလေဆာမှုတိုက်ဖြည့်ဥပဒေကြမ်းပြင်ဆင်တာတွေလည်းရှိခဲ့တယ်အဲ့တော့ဒီအခြေအနေကအခုအစိုးရတက်လက်ထက်အထူးဖြင့်ဥဝင်းမြင့်တမရဖြစ်လာပြီးနောက်ပိုင်းမှာအရှင်ဟုံကောင်းရနေပြီလို့ယူဆလို့ရလားဘလို့များမြင်လဲခင်ဗျာအခြေအနေက
ကျွန်တော်တို့ကဒီနိုင်ငံတော်သမားဥဝင်းမြင့်လက်ထက်မှာဒီအဂရီလိုက်ဆောင်မှုတက်ချိန်နဲ့ပတ်သက်တဲ့ဒီအားရစရာကောင်းတဲ့အရှင်ဟုံတစ်ခုကတော့စပြီးတော့ရနိုင်ပြီလို့ပြောလို့ရတာပေါ့နော်ဟိုရှေ့ဘက်မှာကတော့လေဒီအဆင့်တင်ပေါ့ကျွန်တော်တို့ဒီအဂရီလိုက်ဆောင်မှုတက်ချိန်ကော်မရှင်ကအရေးယူခဲ့တဲ့ကိစ္စတွေရှိပါတယ်ဆိုတော့ဒီနောက်ဘက်မှာကတော့ဒီနေ့ဆက်ဆက်ဖြစ်လာတာကတော့ဒီကျွန်တော်တို့ရှေ့လာပိုင်းမှာပဲဒီအကောက်ခေါ်ဌာနကအရာတန်းအမှုတန်း73ကိုရေးယူခဲ့တဲ့ကိစ္စအခုဆိုရင်တော့ဒါတနင်္ဂနွေလုံးစိတ်ဝင်စားနေတဲ့ဒီသူရဲ့ထောက်ခံမှုကိုရရှိထားတယ်။ရန်ကုန်တိုင်းဥပဒေချုပ်အပါဝင်ဒီ၅ဦးကိုပေါ့နော်။ဒီအားဒီလိုက်ဆောင်မှုတိုက်ချက်ရေးကော်မရှင်ကနေပြီးတော့တိတာထိရှာတာအရေးယူတဲ့ကိစ္စပေါ့။ဒီဥဒဏ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ဒီသူကသူလည်းစိတ်ဝင်စားတယ်။ဒါနိုင်ငံတော်တမန်တော်ကြီးဦးဝင်းမြင့်တကယ်တိတိကျကျမှန်ကန်တဲ့ဥပဒေတိုင်းဆောင်ရွက်တဲ့ဆောင်ရွက်ချက်အမည်နဲ့လည်းအားလုံးကထောက်ခံမှုရှိနေတဲ့ကိစ္စရဲ့တစ်ခုပေါ့။
ဟုတ်ကဲ့။ကျွန်တော်ဒီနေရာမှာမေးချင်တာကဒါကြတော့အာရီလေစာမှုရဲ့လှုပ်ရှားကော်မရှင်ရဲ့လှုပ်ရှားမှုမှာတစ်ဖက်မှာအာနာရအာနာရှိတဲ့အဖွဲ့အစည်းတွေဥမာလွှတ်တော်အမတ်တွေရှိမယ်ပြောင်စုစစ်ဝင်ကြီးတွေရှိမယ်အဲတိုင်းနယ်ပြည်နယ်စစ်ဝင်ကြီးတွေရှိမယ်ဒီအစိတ်ပိုင်းတွေမှာကောအာရီလေစာမှုတိုက်ဖြတ်ရေးကဘယ်လောက်ထိလုံနိုင်နေပြီလဲဘယ်လောက်ထိလူတွေကသတိပြုမိပြီလဲတကယ်ကိုအရေးယူနိုင်ရဲ့လား
ကျွန်တော်တို့ကတော့ဒီကတော့လွှတ်တော်ပဲအပိုင်ပေါ့နော်ကျွန်တော်တို့ဆိုရင်တော့လွှတ်တော်ကိုယ်စားလှယ်တွေပါကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေမှာလည်းဒါဒီလူကဆက်ဆက်ပြီးတော့တို့ဘောမှာမတရားတပြင်းခံရတာဒီကိုလာပြီးတော့ဒီတိုင်ကြတာတွေပါလိရှိပါတယ်။အဲတို့တော့ကျွန်တော်တို့ကြောင်းရတော့ကျွန်တော်တို့အပိုင်တော့တကူအောက်ခြေပိုင်းမှာတော့ဒီတိတိယောက်ဆောင်ရွက်နိုင်တဲ့အခြေအနေတွေကတော့မရှိတော့ပဲရှိပါသေးတယ်။ဒါကအခုကအပေါ်မှာရှိတဲ့ခြေစားတဲ့အနေအထားတကူကိုစတင်ရေးယူဆောင်ရွက်နေပြီ။ကျွန်တော်တို့အောက်ခြေမှာဆိုရင်လည်းဌာနဆိုင်ရာတော်တော်များများအနေအထားတော်တော်များများမှာဒီအာရီလိုက်စားမှုတွေတော်တော်များများရှိတယ်ဒီလူတွေကဌာနဆိုင်ရာတွေမှာဘယ်ဌာနကိုသွားသွားတစ်ဆုပ်ဌာနအများဆုံးနေရာတွေကငွေပေးရင်အဆင်ပြေတယ်ငွေမပေးရင်အဆင်မပြေဘူးဆိုတဲ့ပုံစံတူတွေကလက်ရှိစုံနေရတော့ပါပဲဒါတွေကတော့တိတိယောက်ကြောင့်ခိုင်တွေအရေးကြီးနိုင်တဲ့အဆင်ပေါ့နော်မျိုးနယ်အဆင်တော့ဘာလို့မှတော့မလုပ်နိုင်သေးဘူးဗျဟု
တ်ကဲ့ခုနကဒီအကောက်ခွန်ဝန်ထမ်းတွေရောင်းတဲ့ဥပဒေချုပ်လို့ဒီလိုမျိုးအရေးယူပြလိုက်တဲ့ကိစ္စကရောဒီလူဝန်ထမ်းအဖွဲ့အစည်းတွေကြောင်းမှာတက်ရောက်မှုဘယ်လိုရှိလဲခင်ဗျတို့တော့သတိထားမိကြလား
ရှိပါတယ်ဝန်ထမ်းတွေကတော့ဒါကတော့နိုင်ငံတော်ဝန်ထမ်းဖြစ်တဲ့အတွက်ကြောင့်ဝန်ထမ်းဆိုတာကဝန်ထမ်းဘဝတစ်ခုကိုတောက်လျှောက်မြုပ်နှံလာတာပေါ့နော်မြုပ်နှံတဲ့အခါမှာဒီသူတို့ရဲ့တက်တန်းကြာရင်တဲ့အခါမှာအခုလိုပဲဖြစ်ချက်တစ်ခုကိုခံစားရမယ်ဆိုရင်သူတို့ရဲ့ဘဝတစ်ခုလုံးကအဆက်ဆက်မရအောင်ပျက်စီးသွားနိုင်တဲ့အနေအထားရှိတယ်။ဒီတော့ဝန်ထမ်းတွေအတွက်ဒါကတော်တော်လေးကိုဂရုစိုက်ရတဲ့အနေအထားမျိုးတစ်ခုဖြစ်လာတယ်။ဒါတော့ဝန်ထမ်းတွေဘက်ကတော့ဒီတချို့ဝန်ထမ်းတွေအကျင့်လို့တွေမကြောက်သေးတော့လည်းပဲတတိထားပြီးတော့ လုံလာနေတဲ့အမိသားတွေကိုတော့ကျွန်တော်တို့တွေ့နေရပါတယ
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုမေးချင်တာကအောက်ခြေဝန်ထမ်းစစ်တွေပါခုနကပြောလို့တစ်ဖက်မှာလည်းဝန်ထမ်းတွေဘက်ကပြောတယ်လောက်ခလာစားမလုံလောက်တာသူတို့ကိုပေးတဲ့အင်ညာဆက်ဖြစ်ပေါ့နော်သူတို့ရောက်ပိုင်ခွင့်တွေလုံလောက်မရှိတဲ့ကိစ္စတွေဖြစ်နေတယ်အဲ့တော့အားရလေစားမှုကိုအချိန်မြင့်လုံနေတဲ့အချိန်မှာပဲဝန်ထမ်းတွေရဲ့ရောက်ပိုင်ခွင့်နဲ့ပတ်သက်လို့တကယ်တမ်းမှတ်မှတ်ကန်ကန်လုပ်ပေးနိုင်ပြီလား
အဲဒီဝန်ထမ်းတွေရောက်ပိုင်ခွင့်တိုင်းနဲ့ပတ်သက်လို့ကတော့အဓိကပထမဆုံးပြောရရင်တော့ဝန်ထမ်းလာစားပေါ့နော်ဝန်ထမ်းလာစားကတော့ဒါဥပဒေကြောင်းရသတ်မှတ်ထားတဲ့အတိုင်းအပြည့်အဝပေးထားတာလည်းရှိပါတယ်အဲတိုးတော်လည်းကျွန်တော်တို့ရှိမှာကကုန်စည်တုံးကတဖြည်းဖြည်းချင်းကြီးပြင်းလာတယ်ကုန်စည်အလုံးကြီးပြင်းတဲ့တံကိုခံရရတဲ့အပိုင်းတွေရှိတဲ့အခါတော့သူတို့မှလည်းသူတို့ရဲ့မိသားစုစာဝတ်နေရေးလိုအပ်ချက်တွေရှိလာမှာဖြစ်ပါတယ်အဲတိုးတော်လည်းအခုအချိန်မှာကတော့ဒီအပိုင်းဒီမှာလည်းကျွန်တော်တို့ဆိုရင်တော့ရန်ကုန်တိုင်းဒေသကြီးအစိုးရပေါ့နော်ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဆိုလည်းဒီလောက်မှာရှိတဲ့ရန်ကုန်မြို့တော်စီရင်သားရဲ့ကော်မတီမှာရှိတဲ့ဝန်ထမ်းတွေကိုလည်းသူတို့ဘယ်လိုထပ်ပြီးတော့ပံ့ပိုးနိုင်မလဲဒီသူတို့ရဲ့ထပ်ပြီးတော့လိုအပ်တဲ့ပံ့ပိုးထောက်ပံ့မှုတွေကိုဘယ်လိုလုပ်လို့ရမလဲဆိုတာတွေကိုစတင်စင်တာဆောင်ရွက်နေတယ်ဆိုတော့လည်းကျွန်တော်သိထားပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုလာတီလီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဦးမင်းခင်ဖိတ်ခေါ်ခြင်းပါလေခင်ဗျာဦးမင်းခင်ကတော့စီးပွားရေးပညာရှင်တူဖြစ်သူလိုပဲဒီအမျိုးသားဒီမိုကရေစီဘွဲ့ချုပ်ရင်စီးပွားရေးအဖွဲ့မှာလည်းအတွင်မှုတူအနေနဲ့တာဝန်ယူခဲ့တဲ့သူပါအဲ့တော့ကျွန်တော်ဦးမင်းခင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ဦးမင်းခင်အခုဒီအားရီရဲစားမှုတိုက်ဖြတ်ရေးမှာလူတွေတော်များစိတ်ဝင်စားစားပြောနေကြတာငါးကြီးကြီးလိုချင်တယ်ဆိုတဲ့သဘောပါဆိုလိုတာကဘလောက်ထိငါးကြီးကြီးဖမ်းနိုင်မလဲဆိုတော့ကပြီးခဲ့တဲ့ကာလတုန်းကကျွန်တော်တို့ပြီးခဲ့တဲ့ကာလဆိုတော့ပြီးခဲ့ဒီနှစ်ထဲမှာပါပဲဒီစီမံဘဏ္ဍာဝင်ကြီးဦးကျော်ဝင်းနဲ့ပတ်သက်ပြီးတော့အာရီလက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်ကနေပြီးတော့သူတို့မိသားစုတွေကိုစုံစမ်းစစ်ဆေးတာမျိုးတွေဖြစ်ခဲ့ပါတယ်ဒါပေမဲ့အရေးယူတာတော့မရှိပါဘူးသူຢာတို့ကနေပြီးတော့နှုတ်ထွက်သွားပါတယ်အဲ့တော့အခုကတော့ရောင်တိုင်းဥပဒေချုပ်ပေါ့နော်ပြောမယ်ဆိုရင်တော့ political appointee ပေါ့နော်နိုင်ငံရေးတာဝန်ယူထားတဲ့လူကိုစပြီးအရေးယူလာပြီးဆိုတော့တကယ်တမ်းငါးကြီးကြီးတွေဖမ်းနိုင်မယ့်အနေအထားတော့ရှိပါရဲ့လား
ကျွန်တော်တို့ကအားရလေးစာမှုတိုက်ချက်ကြီးပေါ့နော်ကော်မရှင်ဖွဲ့ဥပဒေပြောင်းထားတဲ့ဥပဒေစစ်တာရတဲ့ဥပဒေကိုထပ်ပြင်ပြီးတော့အခုလောက်လာတာကဟိုကျိုးတူရမယ်ကောင်းမယ်ပြီးတော့ပါဆိုတော့ဒီစာကကျွန်တော်တို့တကယ်ပြဿနာကိုဖြေရှင်းရဲ့တစ်ခုတစ်ပိုင်းနဲ့ရှိပါသေးတယ်ကျွန်တော်တို့ဟိုကြာဘူးတည်ဘူးတလောက်ကတော့လက်ရှိရန်ကုန်ဒေသကြီးဆာဟာဒီခေါင်းကြီးကြီးလို့ပြောခဲ့ပါသေးတယ်။တော်တော်တော်ငါကြည့်တာလို့ပြောရတယ်ပေါ့လေ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီကျေးဇူးကြားရတာဒီတော့ကလည်းအခိုင်အမာမတွေ့ရဘူး။ဟိုမရှိမရဘူး။ဒီအစ်တန်ကြီးကျယ်တဲ့အာဂဒီပေါ့။အာဂဒီဆိုလာဒီနေတဲ့ဒီကျေးဇူးပေါ့နော်။ဆလာရောတော့ပါရင်ပြောင်းမဟုတ်တာဒါလေးဖြစ်ခဲ့ဒီ intensity ဒီဘယ်လိုရှိလဲ
Okay
ဒါလေးအရှိမအများကြီးတော့ဟုတ်တယ်ဆက်တော့ဒီတဲ့ဒီပိုင်းဒီအဖြစ်ရှင်းတာဘူးရှိသေးတာတလို့ပဲကျွန်တော်ကဒီအရင်ကလည်းယူခဲ့တာလည်းရှိတယ်။မှဖောက်ခွင့်ရှင်လည်းယူနေတာပုံကောင်းလည်းယူခဲ့ပြီးရှိတယ်။ဒါပေမဲ့ဒါကြီးအတက်တနာရဲ့ယူမှုကိုဖြစ်ရှင်းအောင်မရောက်တဲ့အတွက်ဒီလိုပဲပြန်ပြီးယူယူလာရတာမျိုးအဲ့ဒီတန်တရားမလဲဆိုချင်တာတစ်ချက်။နောက်တစ်ချက်ကကျွန်တော်တို့ဟိုကျွန်တော်ရှင်ကဟိုဆွေးနေတဲ့ပြည်ပကလေးကဒီကိုယ့်ထဲကတခုခုအပြည့်ကျူးနေတာအထူးဖြစ်နိုင်ရည်ရာတူးတွေအမေကျွန်တော်အဆင်မပြေတဲ့နေရာတွေမှာဖြစ်လာတာကကိုယ့်ကိုယ်ကိုယ်ကြည့်လိုက်အဆင်နိုင်တဲ့စိတ်ပေါ့နော်။ဒီလည်းဖြစ်စီတယ်ဟလာအဖေကြီးကိုအစ်ပိုင်းကိုထိခိုက်တယ်ဆိုရင်စဉ်းစားဖို့ကိုယ်လေး။အဲ့ဒါမျိုးဒီကျွန်တော်တို့ကြားရပါလိမ့်မယ်။နောက်ပြီးတော့ဒီဖြည့်ရှင်းတဲ့အခါမှာလေတမန်တော်လေးတွေခြုံပြီးတော့မျက်ရှိလာများအမြင့်တယ်လာတဲ့ဒိဋ္ဌိမျိုးဖြစ်တဲ့ကြောင်းကျွန်တော်တို့ဒီချုံကုန်ကြည့်ပြီးတော့အခြေအနေတွေတော့သဘောပိုက်တဲ့အခြေခံအနေနဲ့ဖြည့်ရှင်းနိုင်လို့လိုပါတယ်။အဲ့ဒါမှကျွန်တော်တကယ်လက်မှတ်ကိုပြောရမှာ
။ဟုတ်ကဲ့ကျွန်တော်ဒီညမှာဦးမေဟုတ်ကဲ့ဒီညမှာဦးမေခင်ကိုမေးချင်တာကခုနစဉ်းစားပုံပေါ့နိုင်ငံရေးရာတာဝန်ရှိတဲ့သူတွေကိုယ့်ဖွဲ့စည်းကလူတွေကိုအရေးယူလိုက်ခြင်းအဖြစ်ဒါဟာကိုယ့်အတွက်တိတ်ခါကြစီတယ်ကိုယ့်ဖွဲ့စည်းအတွက်တိတ်ခါကြမယ်ဒီလိုမျိုးစဉ်းစားပုံစဉ်းစားနည်းအခုတစ်ထိထိပ်ပိုင်းအာဏာပိုင်းတွေတဲမှာရှိနေတော့မယ်လားဘယ်လိုယူဆပါလဲ
ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာကဟိုနှိရှိလာများ
ကျွန်တော်တို့မှာရှိခဲ့တဲ့ဟိုအခြေအနေတလေးကြည့်ရရင်ဟိုဆိုးတဲ့မကောင်းတဲ့အပိုင်းတွေပေါ့နော်အဲ့ဒါတွေအားကောင်းမှုဖြစ်လာပေစေတနာဖြစ်နေတာဖြစ်နေတာဆိုတော့ဟိုအမျိုးသားစိတ်လက္ခဏာပုံစံမျိုးကျွန်တော်တို့မှာရှိနေတယ်ရှိနေတော့ဒီစေတနာဒီရောက်ရှိနေဆိုင်နေတယ်တော့အဆိုးရတည်ရလဲအဲ့ဒီကုလမေတ္တာကြောင့်လည်းဒီနေ့ပတ်သက်တယ်။ဟောဒီပုံမှာဘယ်လိုအမြင်ဘယ်လိုပြုဟာဟောဘယ်လိုမူတည်နေကျွန်တော်တို့ကြောက်ရမယ်ဆိုရက်သိရပါမယ်။ဒါပေမဲ့ဒီအာဂိလေစာမှုနဲ့ပတ်သက်တဲ့ကိစ္စတွေမကဘူး။အခြားအခြားတဲ့ကျွန်တော်တို့ရဲ့ဟိုစဉ်းစားဖို့ဟိုမပြောင်းနိုင်ဘူးရဲ့ဆရာဖို့နော်။ဒါရီကအဆွေအဖြေတိုင်းမှာရှင်းလို့မဟုတ်ဘူး။ကျွန်တော်တို့တနေ့ကနေမှဒီဒီထဲမှာအစ်ကျန်နေရတယ်ရရှိတယ်။ဒါတော့ဒါလေးကိုကျွန်တော်တို့ဟိုတိကျရကြပါလေ။ဒါရှိခံရရင်းရတိဒီတက်နဲ့ဖြစ်သွားတဲ့ပြင်ဆင်မျိုးတိကျွန်တော်တို့စဉ်းစားပြီးလုပ်ဖို့လိုပါတယ်
။ဟုတ်ကဲ့
။ဒါမှလည်းကျွန်တော်တို့တကယ်ရရှိအဖြေရရကောင်းကြမှာပါ
။ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ထပ်မေးချင်ပါတယ်။မူဝါဒပိုင်းပေါ့နော်။သမရဦးမူမြင့်ကလည်းအဂတိလက်စားမှုတိုက်ဖြစ်နေတဲ့ပတ်သက်လို့သူ့အနေနဲ့သူ့လက်ထက်မှာတိုက်ဖြစ်ယူဖို့ပြင်ထဆောင်မယ်လို့ပြောပါတယ်တကယ်ခုနဒီအာရိလက်စားမှုတိုက်ဖြစ်ဥပဒေတွေကိုပြန်ပြင်ဆင်တာလည်းရှိတယ်ပေါ့အဲ့တော့အစိုးရဖွဲ့မှာဒီအာရိလက်စားမှုတိုက်ဖြစ်ရင်းနဲ့ပတ်သက်လို့အပြောနဲ့မဟုတ်ဘဲနဲ့မူဝါဒခိုင်ခိုင်မာမာချပြီးတော့လုပ်နေရတဲ့အနေအထားကိုမြင်ရပါလား
ဒီအနေနဲ့ကျွန်တော်ဆရာချစ်တူကတော့ခေါင်းလုံးနဲ့ကျွန်တော်ရှိခဲ့တယ်အဲ့ဒီအပိုင်းကြီးကဆရာဟန်ကြီးတွေစက်တက်ခုရလာနေတယ်ဒီပုံမှာဒီလိုဆိုတော့တာဝန်ခံရတော့အတော်တန်ခံရမှာရှိတယ်လို့ယူဆပါတယ်ဒါပေမဲ့ဟိုဘူဝရဆရာလေးသူ့အောင်ဆရာလေးသိပုံခေါ်ပုံကြီးလည်းဘူဝရဆရာချုပ်နေတာပေါ့အဲ့ဒီအနေနဲ့စနစ်တကျဒီတိပါကြစေတော့ဟိုပြစ်ထားတဲ့ဘူဝရမျိုးတော့ကျွန်တော်ကပုံပြရှိလို့လို့မြင်နေကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးမင်းကြီးလေးလိုက်မအောင်ခဏနေပြအောင်ခင်ဗျာကျွန်တော်ကိုတွင်လင်းအောင်ဖိတ်ခေါ်ချင်ပါတယ်ကိုတွင်လင်းအောင်တို့ကတော့ဒီဒီအရပ်ဖက်လူမှုဖွဲ့စည်းရေးအနေနဲ့ဒီတရားအသိလက်ထားမှုတက်ဖြစ်နေတဲ့ပတ်သက်လို့ဒီကိုရက်ခုဖွဲ့ပြီးတော့ဆောင်းနေကြရတယ်ဆိုတော့ကိုတွင်လင်းအောင်ကျွန်တော်မေးချင်တာကမြန်မာလူဖွဲ့စည်းမှာအခုပြောင်းလဲချိန်တန်ပြီဆိုပြီးတော့ energy ဆိုးကလည်းတက်လာပါပြီပြောင်းလဲမှုတွေအများကြီးတော်များဆက်လုပ်နေရတယ်တွေ့ရပါတယ်2011ခုနှစ်တည်းကဒီပြောင်းလဲမှုတွေထဲမှာအသိလက်ထားမှုတက်ဖြစ်နေတဲ့ပတ်သက်လို့ယူဆတွေးခေါ်ဖို့နေခုနကဦးမင်းခင်ပြောသလိုပေါ့ယူဆတွေးခေါ်မှုတွေအစဒီလူဖွဲ့စည်းထဲမှာအပြောင်းလဲတစုံတရာရှိလာပြီလို့ပြောနိုင်ပါလား
အဲဒီတော့ကျွန်တော်ကလူဖွဲ့စည်းလို့ပြောလို့ရှိရင်အဲကတော့ဒီခံရတဲ့ဒီနဲ့ဟိုကချိုးပေါက်တဲ့တွေနော်အဲ့လိုနှစ်ခုရှိရပါတယ်နှစ်ခုရှိတော့ဒီချိုးပေါက်ခံရတဲ့တွေကတော့ဟိုစရရတာကိုသူနှစ်ကတာတော့မဟုတ်ဘူးချိုးတာသူတိုင်းမှာကြောင်းရကြအောင်မလို့သူကဒီအားကြီးလိုက်ထားမှုဖြစ်နေတာသူကမျက်နှာရဲ့ပြည်သူကအဲသူအာမျိုးမျိုးဖြစ်ဖြစ်နေတာကိုသင်ချားတယ်ဒါပေမဲ့အဲတခုရှိတော့သူတိုင်းမှာလည်းတစ်ခါကြရင်ဒီအားကြီးလိုက်ထားမှုကအမှားကြီးอ่ะအများကြီးပါပြနေတော့ဒီလိုမျိုးအလုပ်ကအားကြီးရင်ထားမှုဖြစ်သွားတာလောက်သွားတာဆိုတာမျိုးသူမသိကျနိုင်တဲ့ချင်းချင်းရှိနေတယ်ရှိရပါတော့ဒါတော့သူ့ရဲ့ခံရတဲ့မှာခုနချိုးဖောက်တဲ့လူတွေကျတော့အဲသူတို့ကြားကြဒီခုနအင်ကော်ရှင်ကမဒီအားကြီးရင်ထားတဲ့ဒီကော်မရှင်ကခုနလည်းတော်တော်လေးတော့လုပ်ထားတယ်လုပ်ပြီးပြန်နေတာတော့ဘာမှသိချင်းချင်းချင်းတဲ့တွေ့တယ်သူတို့ကတော့လည်းအောင်လို့မရှိဘူးသိနေတယ်အဲ့ဒီကောင်တွေချင်းဒီကောင်ရှင်ကတတ်ပြောသူတို့တကယ်ကံရရတယ်လို့ကြောရင်ချင်းမျိုးမှာတော့မကျွန်တော်ခင်ဗျားကဒီမျိုးကြီးမှာဒါထိုးကြတယ်ပေါ့နော်ဒီလိုဥည်ရလာတယ်တော့ကြတယ်ပြီးရင်ပြီးတော့မှပဲဆိုရဲဒီစဉ်းစားတူတော့သူ့ကိုပြန်ပြီးဝင်ရတယ်ဒါကြောင့်လည်းဒါမျိုးကြီးဆက်ဖြစ်တာပေါ့နော်ဥပမာဆိုရင်အဲကျွန်တော်ဒီကောင်ရှင်ကအကောက်ကောင်ကဒီရှေ့မှာလည်းကျွန်တော်ဒီအက်တီကပြောက်ဆိုလိုက်တာတော့တော့ဒီနေ့တိုင်းဒါအကြည့်လိုက်တာပဲဒါပေမဲ့ဒါတော့ဆက်ပြီးတော့ကျွန်တော်ဒီကောင်ဒီတိုင်းကဒီလိုဖြစ်နေတယ်ပြောတကယ်ပဲလို့ဒီကမှာအဲဒီတော့မဟုတ်ပါဘူးသုံးနိုင်ရဲ့ပြောပါရဲဆိုရင်စဉ်းစားကြည့်ရင်ရှိနေတဲ့ဘောရှိတယ်ဒါပေမဲ့အခု3ငါလောက်ပေါ့နော်ဆိုတော့3ငါ4ငါလောက်လောက်လာတဲ့အချိန်မှာအခုဒီမှာလည်းလည်းတော့ဆွေးနေပြီးပုံလာတဲ့အချိန်မျိုးရှိနေတယ်လို့ခဏကြည့်ကြရတယ်နော်အဲခေါ်ရင်တော့နေရာမှာမဟုတ်တဲ့အခါကျတော့သူ့စီတဲ့ဘယ်လိုဖြစ်နေတာလဲအကြည့်ကြကြည့်လို့ဖြစ်နေတာနဲ့ဒီကတော့အချိန်မှာဆိုနည်းနည်းစားတဲ့စားတော့လည်းအဲတောက်ပြီတော့တောင်းနေနေတော့ဒီထားတဲ့အချိန်ကျစဉ်းစားကြည့်လို့ဒီမှာရှိနေတယ်လို့ယူဆရရပါတယ်
ဟုတ်ကဲ့ခုနကကျွန်တော်လူလူကြားထဲမှာခုနကကိုတွင်လင်းအောင်ပြောသလိုအလေးထားလို့သဘောမျိုးဖြစ်နေတာတကအားကြီးရစားမှုဖြစ်မှမသိဖြစ်နေတဲ့အခြေအနေတွေခုနလဖိတ်ပြီးလဖိတ်ပူပြီးမှအဆင်ပြေတာကအစပေါ့အောက်ချီမှာဒီအခြေအနေနဲ့ပတ်သက်လို့ကလူလူကြားထဲမှာအားကြီးရစားမှုဆိုတာကိုဘယ်လိုဟာမျိုးဆိုရှင်းလင်းသ တို့မှာသိထားတာမျိုးရှိပါလားခင်ဗျာ။ပညာပေးနိုင်တာရှိပါလား
။အဲကျွန်တော်ဒီကောင်ကတော့ကျွန်တော်တို့ဒီ2016ခုနှစ်မှာကျွန်တော်တို့ဒီတရားမဝင်ဉာဏ်မီဒီဖော်ကအားကြီးတဲ့ကောင်ကိုတိုက်ခိုက်နေစပြီးတော့တကယ်အဲအဲကိစ္စကိုစပြီးတိုက်ခိုက်နေတယ်ဆိုချက်ပြီးစလိုက်တဲ့ချိန်မှာဒီလိုတော်တော်များမသိဘူးလေ။အဲကျွန်တော်လည်းမသိဘူးမသိတဲ့တိုးနေလို့ပါဘူးကျွန်တော်တို့လူတွေတော်မှဥပမာရှင်းဝင်ဝင်တက်တက်လေးရတယ်အစားအခုနောက်ပိုင်းနေနဲ့ပြောထားတဲ့အခါကျတော့လည်းလည်းပါပါမတောင်းတော့တာရှိတယ်အဲ့လိုဆိုရင်ကျွန်တော်ဝင်သွားပြီးတက်တက်မပြရအောင်တော့မဟုတ်သေးချင်ပါတော့ကကိုယ့်ကိုလက်ကြမလုံလို့ပေါ့နော်ဒါဆိုအမားနဲ့အရင်သားကြရင်ပုံစံမျိုးဖြစ်တော့အဲဟိုချက်ကြရတယ်ဒီလိုတော်တော်များများကအဲ့ဒါကိုမသိဘူးလားအဲ့ဒီဒီအဲ့ဒီကောင်ကြီးတက်ချက်ရင်းနဲ့ပတ်သက်ရှင်းလင်းမသိဘူးမသိတော့ကျွန်တော်အဲ့ဒီနေရာလေကျွန်တော်မသိဘူးပေါ့နော်ကျွန်တော်ဒီဟာတစ်ခုပေါ့နော်ဒီချပြီးတော့လိမ့်ဆောင်အဲ့ဒါမသိပင်ကဖွင့်လို့ပေါ့ကျွန်တော်လည်းအားရဖို့ကောင်းတာကတော့ဒီအားရတဲ့ဆောင်တဲ့ကိစ္စကိုမရှိနိုင်ဘူး။ဒါကတော့ခဏဒီဒိဋ္ဌိကြီးကိုလုံဆောင်နေတဲ့အချိန်မျိုးပါပဲ။ဒီလိုဒီလိုရောပေါ့နော်။ခဏဒီချိုးဖောက်နေတဲ့ဒီအဖြစ်အပျက်ပြည်နေတယ်။ဒိဋ္ဌိလုံဆောင်မှုဆောင်မျိုးတွေကလည်းသမီးစာမျိုးရှိတယ်။ဆိုတော့ပြောရရင်တော့ဒီကတော့တွေ့တယ်ဆိုတော့ပြည့်ရတယ်ပြောမလို့။ဘာမှမရအရင်သားကြတယ်။ဟိုခံရတာပြည့်တယ်။ဒါပေမဲ့ခံရတာကိုဒီကျခွဲခြမ်းစိတ်ချပြီးခံရတယ်လို့ပြည့်ရမျိုးမဟုတ်ဘူး။အဲ့တော့ဒီအဖြစ်အပျက်ပြည်နေတာကတကယ်ကြီးရလို့ဆောင်တာတစ်ခုဖြစ်တယ်ပေါ့နော်။
ဟုတ်ကဲ့ခင်ဗျာကိုတွင်းလင်းအောင်ကိုဦးမင်းခင်ဦးလာထီလေလိုက်မှာမခဏနေပြပါအောင်ခင်ဗျာတော်တော်ရှင်နေကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုကျော်ထူဖန်အားပါတဲ့ကိုကျော်ထူတိုးတိုးနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ဆက်ကြပါကျွန်တော်အဓိကမေးချင်တာကလေကျွန်တော်တို့အာဖရိကချက်ရေးတွေကျွန်တော်တရားရုံးနေမှာအခုအာရထေးကိစ္စဝင်တာတမကြီးကိုတိုင်းကြီးကြီးဆောင်လုပ်ပြီးတော့သူဖြစ်ချင်းပေါ်ပေါ်ပေါ့နော်အခုတရားရေးလောကမှာကျွန်တော်ထင်တယ်ဟိုအင်းတို့လီလန်ဈေးလို့ဖြစ်နေတယ်စပောက်ဈေးတွေကအစပေါ့ဒီမိတ်ဒီစီမိတ်ကာရီကတော့ဈေးမြင့်ဆုံးပေါ့330လို့ပါတော့အခုကျွန်တော်တို့ဒီမဲဒီမှာတင်းကြီးနဲ့ဖန်ပါလေကျွန်တော်ကိုယ်တိုင်အမှုဖြစ်နေတယ်ဖြစ်နေတာကကြတော့အမိတ်ထက်ကကြီးမှာခရိုင်တရားသူကြီးကကျွန်တော်ဟိုထဲသိန်းကျွန်တော်ဆင်းနေနေတောင်းပြီးတော့တပတ်လောက်ကြာတော့ဣတိပ္ပစံကိုကျွန်တော်ပြန်ပြီးရဲ့ပြန်ပြီးတော့ကျွန်တော်စုံစမ်းကြည့်တော့တစ်ဖက်က330ပြီးလို့ဆိုတော့ကျွန်တော်ကိုထဲသိန်းပြန်ပေးတာကျွန်တော်ပေးတာလဲလို့ဖြစ်နေဆိုပြီးတော့ဆိုတော့ဒီအမှုကနောက်ဆုံးတော့ပတ်လက်ခံပြီးတော့ပြောချင်တဲ့အဓိပ္ပာယ်ကဒီတရားရေးလောကမှာဒီလိုကျန်းကြီးကြီးများလီလံဆွဲတဲ့ကျန်းကြီးကြီးများဖြစ်နေပြီလားဆိုတဲ့နေကုန်းကိုကျွန်တော်အဓိကမေးချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကိုကျော်ထူတယောက်ဖြည့်ပြီးပါလိမ့်မယ်ခဏကျွန်တော်နောက်တော့ရှင်တူကိုလှည့်ပေးချင်ပါတယ်ကိုတီးလဲမှုထိုင်းနိုင်ငံပါကိုတီးလဲမှုတိုးတိုးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကတော့ဒီအဂရိလက်ခံမှုတက်ပြည့်ယူတော့ကျွန်တော်ကအမိအဓိကကြိုးစားပါတယ်ခင်ဗျာဘာလို့လဲအဂရိလိုက်စားမှုကနော်ဒီမျိုးစုံနဲ့တို့အဂရိလိုက်စားမှုလုပ်နေကြတာဖြစ်ပါတယ်ခင်ဗျလက်နက်ကင်ဖွဲ့စည်းနော်ဒီကလောင်ကင်တဲ့လူတွေအားလုံးကလည်းအဂရိလိုက်စားမှုတို့လုပ်ဆောင်နေတာပဲကျွန်တော်သိရပါတယ်ခင်ဗျဘာဖြစ်လို့လဲဆိုရင်နော်ကျွန်တော်အဂရိလိုက်စားမှုကနော်ဒီနေရာမြေတိန်းတာအဓိကကျွန်တော်တို့ပြည်သူတွေနေရာပြည်သူတွေခံစားနေရပါတယ်အဲ့ဒါကိုနော်ဘယ်မှာတိုင်ကြားမလဲဆိုတော့ကျွန်တော်တို့ကသိချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကိုတိလက်မှုကျေးဇူးပါကျွန်တော်တော်ရှင်ပေးစာချိုဖတ်ချင်ပါတယ်ဦးမင်းစိန်ဆိုတာသူပေးလာတာကအချင်းပါနေလို့ပါတဲ့ပေးတဲ့သူရှိအောင်လဲပြောရတယ်ပေးချင်အောင်လဲပြောရတယ်ဝန်ထမ်းဆိုတာဇေယောင်းတို့လို့ပေါ့တဲ့အသွင်တူယူပြီးတော့ရေးယူလို့ရှိရင်လွယ်လွယ်လေးပါအများကြီးပါပဲတဲ့စားလို့ရတဲ့နေရာတွေမှာသူတို့အမျိုးတွေကိုအကုန်ထည့်ထားတယ်ဆိုလို့ဦးမင်းစိန်ကသူ့ရဲ့အမြင်ပေးပို့ပါတယ်စုမန်တောင်းဆိုတဲ့တော်ရှင်ကလည်းဒီပြည်လုံးတိုင်းတာနဲ့လှုပ်တင်ပါလေတဲ့မြို့ကြီးပြကြီးတွေမှာလူတွေကချမ်းလာကြတော့အမှုရင်ဆိုင်ရာမှာသူတို့ဖို့ပျော်ပွဲရှင်ပွဲလာပါပဲတဲ့လူလက်တန်းစားနဲ့စီးရင်သားတွေမှာတော့အမှုတစ်ခုရင်ဆိုင်ဖို့ဆိုတာဘဝတွေပြက်ပြီးတော့လူညွတ်တုံးတာပါပဲတဲ့ဒီအောက်တည်းစားမှုတိုက်ဖြည့်ယူကိုထောက်ခံပါလေမြမလုံးနိုင်ပါစီဆိုပြီးတော့ပေးပါတယ်ကျွန်တော်ခုနကကိုကျော်ထူးမေးထားတဲ့မေးခွန်းကိုကျွန်တော်ကုလားထီကိုမေးချင်ပါတယ်ခင်ဗျရောင်းတိုင်းလွတ်တော်ကကုလားထီကြားပါလားခင်ဗျ
ဟ
ုတ်ကဲ့ကုလားတိခုနကတရားရေးကဏ္ဍနဲ့ပတ်သက်ပြီးတော့တရားရုံးတွေမှာဖြစ်နေတဲ့အခြေအနေပေါ့အဲ့ဒါလည်းတော်တော်များများလည်းလူပြောများနေပါတယ်အဲ့ဒါတွေကမရက်သေးဘူးလားအခြေအနေဘယ်လိုရှိလဲကုလားတိဖြစ်ပြီးပါခင်ဗျာ
ဒီတရားရုံးတွေပါကအဲ့လိုဖြစ်လေဖြစ်တာရှိတဲ့ကိစ္စရမျိုးတွေကရှိပါတယ်ရှိတယ်ဆိုတာကတရားရုံးတစ်ခုမှာသွားပြီးတော့အမှုရင်ဆိုင်ရကြီးဆိုကြတဲ့ကဒီအမှုရင်ဆိုင်ရတဲ့နှစ်ဖက်စလုံးကတရားစီရင်ရေးကအနေရရှိမှုကိုလူသားတွေနဲ့တရားရုံးကိုတောက်တဲ့ဆိုတဲ့ကလက်လာပါနဲ့ချင်းကပ်ပြီးတော့ကိုအနေရဖို့အတွက်ကိုပဲကြိုးစားတာတွေ့နေရတယ်။မှန်တဲ့ပကလည်းကြိုးစားတယ်မမှန်တဲ့ပကလည်းကြိုးစားတယ်။အဲဒီလိုကြိုးစားတဲ့အခါကျတော့တရားအစလဲဆိုကျွန်တော်တို့တရားရုံးတွေမှာဆိုလို့ရှိရင်အမှုပွဲသားဆိုတဲ့လူတွေရှိတယ်။အဲဒီအမှုပွဲသားတွေကချိတ်ဆက်တယ်အမှုတစ်ခုကိုနိုင်ဖို့အတွက်ကိုဘလောက်ကုန်ကြမယ်ဆိုရင်ပမာဏကိုတောင်းတယ်။တောင်းပြီးတော့အခါမှာငွေနဲ့လိုက်ပြီးတော့မှအမှုကိုနိုင်အောင်လုပ်တယ်အဲ့တော့ဝင်နေလိုက်ပြီးတော့အမှုကိုနိုင်အောင်လုပ်တဲ့အခါကျတော့ကျွန်တော်တို့မှာဘာတစ်ခုဖြစ်လာလဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီတရားရေးမှာလိုက်ပြီးတော့ဒီပညာရှင်ဖြစ်တဲ့ရ ရှေ့နေတည်းရဲ့စွမ်းဆောင်မှုတွေကလေကြာဆင်းတယ်လို့ဖြစ်လာတယ်။ဒါကတစ်ခါကဒီလက်လာပါနဲ့စွမ်းပို့လာတဲ့အငြိသားတွေကြောင့်ဖြစ်တယ်။တော့သောကပြောတဲ့ဒီပန်ကကိုတော်သူပြောတဲ့တရားကြီးမှာဒီလန်သေးလို့ဖြစ်နေတယ်ဆိုတာ။ကျွန်တော်ကကြုံမှုတွေကကျွန်တော်လည်းအဲ့လိုပဲ။ဒီနှစ်ဖက်ကတရားကိုရင်ဆိုင်တယ်။တရားရင်ဆိုင်တဲ့အခါမှာအမိန့်ချရနေတဲ့အခါမှာလိုက်ကြတယ်။လိုက်တော့ဒီကျွန်တော်လက်တွေ့ကြုံခဲ့ရတဲ့အနေအထားတစ်ခုမှာဆိုတစ်ဖက်က30ပြီးတယ်။အဲ့နောက်တစ်ဖက်ကလည်းသွားပြီးလိုက်တဲ့အခါကျတော့သူက၃သိန်းပြီးတယ်။အဲ့ဒီခါကျတော့တရားသူကြီးကမလုပ်လဲဆိုတော့လောလောဆယ်တော့နှစ်ဖက်စလုံးကိုယူထားလိုက်တယ်။အဲယူထားကြည့်တဲ့အမိန့်လဲချလဲချတော့သိန်း30ရတဲ့သူကိုအနိုင်ပေးပြီးအမိန့်ချလဲပြီးတော့၃သိန်းပေးထားတဲ့သူကိုပြန်ပြီးတော့ပေးလိုက်တယ်။
ဟုတ်ကဲ့ကျွန်တော်ကြောက်ကူလာတိကျွန်တော်ကတူတူတူလေးကျွန်တော်ပြန်မေးခြင်းတယ်အ
ဲ့ဒါလေးကိုမေးတဲ့အဲ့
ချင်းလေးတွေကို
အဲ့လိုပေါ့နော်အတွေ့အကြုံလေး
အဲ့ချင်းလေးတွေကိုကင်တွယ်ဖို့အတွက်ကိုဆောင်ရွက်နေတာရောရှိပါပြီလားတရားရေးဘိုင်းမှာ
အဓိကတော့ကျွန်တော်တို့မှာအခုတကယ်ထိထိတော့လုံလနိုင်တာကတော့အာဂတိတိုက်ချက်ရေးကော်မရှင်ပေါ့အာဂတိတိုက်ချက်ရေးကော်မရှင်အနေနဲ့ကတော့တော်တော်လေးကိုထိထိရောက်ရောက်နဲ့ဒီအလွှာပေါင်းစုံကိုကင်တွယ်လာတဲ့အနေအထားတွေတော့ရှိနေပါပြီ
ဟုတ်ကဲ့ကိုတွင်လေးအောင်လည်းကျွန်တော်မေးချင်ပါတယ်ခုနကပြောသွားတဲ့တရားစီရင်ရေးကိစ္စမှာဒါကတော်လေးမြန်မာနိုင်ငံမှာလူပြောများတဲ့ကိစ္စအဲ့ဒါတွေကဘယ်လောက်ထိအတိုင်းအတာတိနှိမ့်နေနိုင်နေပြီလဲတကယ်နှိမ့်နေနိုင်မယ့်အနေအထားရှိရလားတိုးတိုးလေးဖြည့်ပြပါဦးမြတ်ချင်းသိမ့်မြောက်လို့
အဲကျွန်တော်ကလည်းဘယ်လောက်ထိနှိမ့်နေနိုင်နေပြီလဲဆိုတော့ခုနကဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စဆိုရင်တရားစီရင်နဲ့ဘယ်လိုပတ်သက်တဲ့ကိစ္စပါနော်တရားစီရင်နဲ့ဘယ်လိုပတ်သက်တဲ့ကိစ္စတော့ဒါနှိမ့်နေနိုင်တဲ့ဥပမာတစ်ခုရောဒါကျွန်တော်သိရတယ်ဆိုတော့ဒီလိုမျိုးဆက်ပြီးရောဒီကတိကြီးရောင်းနေလုပ်မယ်ဆိုလို့ရှိရင်တော့ဒါအများကြီးဒါဟိုဒီလိုတဲ့အကျိုးရှိမယ်ဒါပေမဲ့ကျွန်တော်တို့ကဘာပဲလုပ်လို့ကျွန်တော်တို့ဒီနိုင်ငံရဲ့နောက်ခံနေလည်းမသိရတာဘူးဆိုတော့ကျွန်တော်တို့ဒီမှာကလည်းထိလို့မရတဲ့အဖွဲ့တွေတော့လက်နေဆိုင်တွေလည်းရှိတယ်လေဆိုတော့ဒီလိုဆိုတရားချင်ရေးကိစ္စကိုဘယ်လောက်ပဲထိရောက်ကင်တယ်ဆိုတော့များလည်းပဲအဲ့လိုဖွဲ့ချင်းနဲ့ဆက်တင်လာတယ်ဆိုရင်တော့ကင်တယ်ဖို့ပြောရမလားဆိုတော့အဲ့လိုမျိုးကျွန်တော်တို့ကဆိုးရိမ်ရှိတယ
်ဆိုတော
့ဒါပေမဲ့လည်းဘာလို့ဖြစ်လဲတစ်ခါတော့ဒါအားနဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life အစီအစဉ်အချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဥလာထေဦးတွင်လင်းအောင်ဦးမင်းခင်သုံးလုံးနဲ့ကျွန်တော်တို့ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ daily life အစီအစဉ်ဒီမှာပဲရှင်းနာခွင့်ပေးပါ